ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်လို့ပုံမကျိုးပန်းဆောင်ရွက်ဖို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်မတိုင်ခင်တောက်ကြာနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မေခကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲတကြောပြန်ဖြစ်လာတဲ့ပြိပခါတွေအတွင်းမြမလုံးကြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတံပြန်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာမရှိတဲ့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့တီးထပ်ဖို့ကြိုးပမ်းဖို့လိုအပ်ကြောင်း HRW အမှုဆောင်ညွှန်ကြားရေးမှူး Mr. Kenneth Roth ကတိုက်တွန်းပြောဆိုလိုက်တာပါ
And the lack of a UN Security Council resolution has left the Myanmar government convinced that it has literally gotten away with mass murder.
ဒါနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြည့်ရှင်းခြင်းမရှိတာလို့ဘာဖြစ်လာလဲဆိုတော့မြန်မာအစိုးရအနေနဲ့လူသတ်မှုနဲ့ပြစ်ဒဏ်မခံစားရတယ်လို့ဖြစ်လာပါတယ်။ပြစ်ဒဏ်မခံရဘဲဖြစ်နေရင်ပြစ်ဒဏ်ခံရသူတွေကတရားမမျှတရရောက်တယ်လို့ဒါတွေကဆက်လက်ဖြစ်နေအောင်ပါ။လုံခြုံရေးကောင်စီကဘာမှမလုပ်တာကိုအရန်ကိုစိတ်ပြက်မိပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေအတွက်နိုင်ငံတကာခုံရုံးတင်ဖို့ပြီးရင်တချို့သူတွေကိုစီးပွားရေးပိတ်ဆို့မှုနဲ့လက်နက်တင်သွင်းခွင့်ပိတ်ဖို့ကျွန်တော်တို့လိုချင်ပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရခိုင်ပြည်နယ်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်တာမျိုးမရှိခဲ့သလိုလုံခြုံရေးကောင်စီမှာဗီဒိုအာဏာသုံးဆွဲခွင့်ရှိတဲ့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံအနေနဲ့ပြက်ကွက်မှုတွေရှိကြောင်းလည်းသူကဝေဖန်သွားခဲ့ပါတယ်။မြန်မာအစိုးရဘက်အနေနဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်ဖိအားပေးခဲ့တာတွေလူခွင့်ရေးချိုးဖောက်ကအတ္တမကျင်တာတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေရှိခဲ့တယ်လို့လည်းသူကဆိုခဲ့ပါတယ်မြန်မာအစိုးရဘက်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စုံစမ်းစစ်ဆေးမှုကိုခံဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်ရိုဟင်ဂျာတွေကိုနိုင်ငံသားပေးဖို့အတွက်လည်းတိုက်တွန်းသွားခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ပြန်လေလက်ခံရေးဆောင်ရွက်တာမှလည်းမလိုလားအပ်တဲ့စစ်ဆေးမှုတွေရှိနေတာကရိုဟင်ဂျာတွေအနေနဲ့ပြန်လာစေဖို့နှောင့်နှေးစေတဲ့အပြင်တန်းတူအခွင့်အရေးနဲ့လုံခြုံမှုမပေးနိုင်တာတွေကြောင့်ပုံမကြံ့ကြာမှုတွေဖြစ်လာစေတယ်လို့ Kenneth Roth ကဆိုလိုက်ပါတယ် HRW အဖွဲ့ရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဘက်က Mr. Richard Weir ကတော့ရခိုင်ပြည်ပြည်ပခအတွင်းမှာမြန်မာအစိုးရဘက်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေရှိကိုတွားရောက်မေးမြန်းပြီးပြုစုထားပြီးဖြစ်တာကြောင့်မြန်မာအစိုးရဘက်ကရှောင်ရှားနေတာမျိုးမလုပ်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။ဘလောက်ထိပြစ်မှုကျူးလွန်ခဲ့တယ်လဲကျူးလွန်ခဲ့တဲ့ပြစ်မှုအရေးအတွက်ဘလောက်ရှိသလဲဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အခါမှာတော့ Mr. Richard Weir က
But we haven't had access to everything and we don't know about every single violation and part of that is because of the Myanmar government's lack of desire to admit
ကျွန်တော်ကနေရာအလုံးကိုသွားရောက်ခင်မရသေးပါဘူးဖြစ်ပျက်ခဲ့သမျှအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုလည်းမသိခဲ့ရပါဘူးဒါဟာမြန်မာအစိုးရဖြစ်ပျက်သမျှကိုကဘာကမသိစေချင်လို့ပါ
မြန်မာအစိုးရဘက်ကတော့အခုချိန်ထိ HRW အပါအဝင်နိုင်ငံတကာဘက်ကဆွဆွဲမှုတွေကိုညှဉ်းဆန်းထားပြီးရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်ဖိအားတွေပေးခဲ့တာမရှိသလိုဆွဆွဲနေသလိုအတ္တမပြုကျင်တာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တာတွေမလုပ်ခဲ့ဘူးလို့ညှဉ်းဆန်းထားပါတယ်ရခိုင်ဒေသအတွင်းစောင့်ကြည့်လေ့လာဖို့လှုပ်ဆောင်နေတဲ့ HRW အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့တိုင်းရင်းသားတွေနဲ့ပတ်သက်လို့လူအခွင့်အရေးချိုးဖောက်ခံရတာတွေကိုတော့လစ်လူရှုထားတယ်လို့အစိုးရဘက်ကဝေဖန်ထားတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာရှိနေတဲ့တိုင်းရင်းသားတွေနဲ့ပတ်သက်လို့ HRW ရဲ့စောင့်ကြည့်မှုအပေါ် VOA ဘက်ကမေးမြန်းလာမှာတော့ Mr. Kenneth Roth က
I mean our interest is in any victim in Rakhine State. We hope that the government will open up allow the fact-finding mission in.about the special rapporteur in and any victim
ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်ခံရသူအားလုံးကိုကျွန်တော်တို့အာရုံစိုက်ပါတယ်ဒီကပြောချင်တာကအချက်လက်ရှာဖွေအဖွဲ့ကိုဝင်ခွင့်ပေးလိုက်ပါပြီးရင်ထူးကိုယ်စားလှယ်အဖွဲ့ကိုလည်းဖွင့်ပေးပါချိုးဖောက်ခံရသူအားလုံးဘယ်သူကိုမဆိုပြောခွင့်ပေးပါဘယ်သူကတာဝန်ရှိတယ်ဆိုတာကတော့ကျိုးလွန်သူတွေအမြောက်များရှိကြတာပါရခိုင်လူလူတွေကလူတချို့လည်းပါပါတယ်နောက်ပြီးအဓိကတာဝန်ရှိသူကမြန်မာတပ်မတော်ပဲဖြစ်ပါတယ်မြမတက်မတော်ကပါလို့အခုလိုဖြစ်ရတာပါ
မြမစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းညှင်းဆန်ထားတယ်လို့မြမစစ်တပ်အရာရှိတချို့အပါအဝင်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူထားတာတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရှင်